ကကွယ်ရေး ဦးစီးချုပ်ဟောင်း ပိုးချုပ်ကြီး သူရဦးတင်ဦးကို တမ်မတော်နေကိုတက်ဖို့ဖိတ်ကြပေမဲ့ သူရောမိသားစုအနေနဲ့ရော တွားရောက်တက်နိုင်မှာမဟုတ်ကြောင်း တာဖြစ်သူဦးတန့်စင်ဦးကပြောပါတယ်။ ဦးတင်ဦးနဲ့မိသားစုကို မနစ်ကစပြီးတော့ပထမဆုံးအချိန်အဖြစ် တက်မတော်နေအခမ်းအနားတက်ရောက်ဖို့လာရောက်ဖိတ်ကြပေမဲ့ ကိုဗစ်ကာယောဂါအခြေအနေတွေကြောင့် တော်လန်ရင်းနဲ့အခမ်းအနားအစီအစဉ်တွေဖျက်သိမ်းခဲ့ရပါတယ်။ မတ်လ15ရက်နေ့ကလည်းတက်မတော်စစ်သမိုင်းပြတိုင်မှာ မြန်မာနိုင်ငံရဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အဖြစ် တာဝန်ထမ်းဆောင်ခဲ့ဘူးသူခုနှစ်ဦးရဲ့ရုပ်တုများဖွင့်လှစ်ပွဲအဖြစ်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုရိုင်းဦးဆောင်ကျင်းပခဲ့ပြီးတူချင်းစီရဲ့ပုတ်ကိုရေးဆိုင်ရာအချက်အလက်တွေကိုပြောကြားဂုဏ်ပြုပြီးတော့လက်ရှိစစ်တပ်အရာရှိကြီးတွေနဲ့အငြိမ်းစားအရာရှိကြီးတွေကအလေးပြုဂုဏ်ပြုခဲ့ကြပါတယ်။အဲ့ဒီရုပ်ထုဖွင့်ပွဲအကြောင်းနဲ့ပတ်သက်လို့တစုံတရာအကြောင်းကြားဖ ချစ်တာဝန်ယူထားတဲ့ဘိုးချုပ်ကြီးဟောင်းဦးတင်ဦးရဲ့အခမ်းကဏ္ဍကိုနှစ်တော်ကြာဖယ်ရှားချန်လာထားခဲ့ပြီးမှမနစ်ကစပြီးတော့အခုလိုပြန်လည်လှုပ်ဆောင်လာခြင်းဖြစ်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ဘိုးချုပ်ကြီးဟောင်းဦးတင်ဦးမှာ2018ခုနှစ်မေလကတည်းကအုံနောက်လက်ဖြတ်ယောဂခံစားရပြီးတော့နေအိမ်မှာအနာယူနေတာလည်းဖြစ်ပါတယ်။